ဥမင်းလွင်ဥက္ကမဘာကြောင့်ဒီဥခွန်ထွန်းတို့အမှုဟာနိုင်ငံတော်ပုံကံမှုမမြောက်ဘူးတရားစီရင်ရာမှာပြည်မှုဆိုင်ရာကျင့်သုံးဥပဒေကိုလိုက်နာမှုမရှိဘူးလို့ခင်ဗျားတို့အနေနဲ့ဘာကြောင့်ပြောနိုင်ရတာလဲခင်ဗျာ
အဲ့ပါတယ်လို့ကျွန်တော်တို့အာဆလူခွင့်ရေးကော်မရှင်ကနေပြီးတော့အချက်၄ချက်ကိုအဓိကအခြေခံထားပြီးတော့အခုတင်ပြထားပါတယ်။ပထမဆုံးတိအချက်အနေနဲ့ကကျွန်တော်တို့ပြည်မှုဆိုင်ရာဥပဒေပုံမှန်122တိအရာနိုင်ငံတော်ပုံကမှုအရာအပြစ်ပေးနေဆိုလို့ရှိရင်ဖွဲ့စည်းပုံအခြေခံဥပဒေအရာရွေးချယ်တင်မြောက်ထားတဲ့အစိုးရတရားဖြစ်ရပါမယ်။အဲ့တော့အခုနာဖအစိုးရကရွေးချယ်တင်မြောက်ထားတဲ့အစိုးရပြန်မဟုတ်တဲ့အတွက်ဒီဥပဒေပုံမှန်အရအရေးယူအပြစ်သေးနိုင်ရင်မရှိပါဘူး။နောက်တာနံပါတ်2အချက်အနေနဲ့ကဒီအမှုတွေမှာပြည်မှုဆိုင်ရာဥပဒေအရအရေးယူမယ်ဆိုရင်ပြည်မှုဆိုင်ရာကျင့်သုံးဥပဒေပြဋ္ဌာန်းချက်တွေကိုတော့၎င်းဒါမှမဟုတ်လို့ရှိရင်တရားရုံးများလက်ဆွဲပါပြဋ္ဌာန်းချက်တွေကိုတော့၎င်းလိုက်နာဆောင်ရွက်ရမှာဖြစ်ပါတယ်။ဒါပေမဲ့ဒီအမှုမှာအဲ့ဒီလိုလိုက်နာဆောင်ရွက်ခြင်းမရှိတဲ့အတွက်တရားမျှတမှုမရှိဘူးလို့ကျွန်တော်တို့ကတင်ပြပြောဆိုခြင်းဖြစ်ပါတယ်။နံပါတ်3အချက်အနေနဲ့ကတော့ကျွန်တော်တို့တရားခဏီအနေနဲ့ဒီအမှုမှာမိမိတို့ဘက်ကမှန်ကန်ကြောင်းတင်ပြပြောဆိုလိုတဲ့တက်သေးတွေရှိတယ်။အဲ့ဒီလိုတက်သေးတွေကိုပြန်ခေါ်ပြီးတော့စစ်မေးလိုတဲ့အခါမှာဒီပြန်ခေါ်တက်သေးခေါ်ယူခွင့်ကိုညှင်းပယ်ခံရတဲ့အချက်လက်တွေကလည်းတရားမျှတမှုကိုမျက်ကွယ်ပြုရဲဆိုတဲ့ဥစ္စာကိုကျွန်တော်တို့တင်ပြပြောဆိုလိုတာဖြစ်ပါတယ်။နောက်ပြီးတော့နံပါတ်4အချက်အနေနဲ့ပြောရမယ်ဆိုလို့ရှိရင်ကျွန်တော်တို့ဒီအမှုတွေကိုဆွတ်ဆိုထားတဲ့ကိစ္စရပ်ဒီမှာနိုင်ငံတော်ပုံကမှုနိုင်ငံတော်ကိုအကြီးညိုပြက်စီမှုအသိအဖွဲ့များဖွဲ့စည်းခြင်းဆိုင်ရာဥပဒေပုံမှန်အရဆွတ်ဆိုထားတဲ့အမှုနောက်ပြီးတော့နိုင်ငံတော်ကနေပြီးတော့ကျင်းပနေတဲ့အမျိုးသားညီလာခံကိုအောင်မြင်စွာကျင်းပရေးကိုဖျက်ဆီးလိုတဲ့အမှုစတာတွေနဲ့ပတ်သက်ပြီးတော့ဆွတ်ဆိုထားတဲ့အမှုတွေမှာဒီသက်သေခံချက်အားလုံးကိုပြင်းမှုတမှုတွေကနေပြီးတော့မိတူကူပြီးတော့ကြံတဲ့အမှုတွေမှာသက်သေခံဖြစ်တင်သွင်းထားခြင်းကပြင်းမှုဆိုင်ရာကျင့်သုံးမှုတွေရတော့၎င်းတရားရုံးများလက်ဆွဲရတော့၎င်းသက်သေခံဥပဒေရတော့၎င်းလုံဆောင်မှမှမှားယွင်းနေတယ်ဆိုတဲ့အကြောင်းကိုကျွန်တော်တို့ကအဓိကကျွန်တော်တို့တင်ပြပြောဆိုလိုတာဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဒီနာအဖစစ်အစိုးရဟာဖွဲ့စည်းအုပ်ချုပ်ပုံအခြေခံစည်းမျဉ်းအရရွေးချယ်တင်မြောက်ထားတဲ့အစိုးရမဟုတ်တာကြောင့်ဥခွန်ထွန်းဦးတို့ရဲ့အမှုဟာနိုင်ငံတော်ပုံကံမှုမမြောက်ဘူးလို့ဥမင်းလွင်ဦးပြောသွားပါတယ်ခင်ဗျအဲ့ဒီကိစ္စနဲ့ပတ်သက်ပြီးနည်းနည်းလောက်များရှင်းပြလို့ရမလား
အဲအဲ့ဒါကိုကျွန်တော်တို့ရှင်းပြမယ်ဆိုလို့ရှိရင်1988ခုနှစ်နဝတအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာနိုင်ငံတော်ညီဝဲပြည်ပြောင်းမှုတည်ဆောက်ရေးအဖွဲ့ဥက္ကဋ္ဌကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးစောမောင်က1990ပြည့်နှစ်စက်တင်ဘာ9ရက်နေ့နနက်10:00အချိန်မှာကာကွယ်ရေးဝန်ကြီးဌာနခမ်းမဆောင်မှာတိုင်းပြည်အတွက်သိသိနာနဲ့စက်လင်းပြီးတော့ပြောထားတဲ့နေရာမှာကျွန်တော်တို့ကဒီနေရာစစ်အစိုးရလို့ကျွန်တော်တို့ပြောထားတယ်။မာရှယ်လောတပ်မတော်အစိုးရကျွန်တော်မှာအခြေခံထားတဲ့ဥပဒေမရှိဘူး။ပြောရရင်တော့ဖွဲ့စည်းပုံအခြေခံဥပဒေမရှိဘူး။ဒီလောက်တော့နားလည်ဖို့ကောင်းတာပေါ့ဆိုပြီးတော့ဗိုလ်ချုပ်မှုကြီးစောမောင်ကိုယ်တိုင်ကပြောထားတဲ့အတွေ့ဒီမှုမှာဒီလိုနိုင်ငံတော်ပုံကမှုအနေနဲ့ဆွဲဆိုပိုင်ခွင့်မရှိဘူးဆွဲဆိုထားခြင်းကမှားယွင်းတယ်ဆိုတာကိုကျွန်တော်တို့အနေနဲ့အဓိကထောက်ပြလိုတာဖြစ်ပါတယ်
။ဟုတ်ကဲ့ခင်ဗျားတို့ရဲ့အာရှလူ့ခွင့်ရေးကော်မရှင်ကနေပြီးတော့ပြောဆိုထားတဲ့အချက်မှာဥခွန်ထွန်းဦးတို့ကိုတရားစီရင်တဲ့နေရာမှာကြီးမှုဆိုင်ရာကျင့်သုံးဥပဒေနဲ့မညီဘူးလို့ပြောထားပါတယ်။ဘာကြောင့်အဲ့ဒီလိုပြောနိုင်ရတာလဲခင်ဗျာ။ထင်ရှားတဲ့အချက်တစ်ချက်လောက်များရှိရင်ပြောပြပါလားခင်ဗျာ။
အဲ့ဒီမှာကျွန်တော်တို့အနေနဲ့ထင်ရှားတဲ့အချက်လက်တွေကဘာတွေပြောရမလဲဆိုလို့ရှိရင်ပြည်မှုဆိုင်ရာကျင့်သုံးဥပဒေပုံမှန်189မှာဗာပြထားတာလေးဆိုတော့ပြည်မှုတိုင်းမှာတာမန်အဖြစ်ပြည်မှုကျူးလွန်ရာနေမြေအတွင်းစီရင်ပိုင်ခွင့်အာဏာရှိရဲ့တရားရုံးကစစ်ဆေးစီရင်ရမယ်ဆိုပြီးတော့ပြဋ္ဌာန်းထားတာရှိပါတယ်။အခုဒီအမှုမှာပထမဆုံးဖြစ်ခဲ့တာကတီဘောမြို့နယ်စင်ကြော့ကျေးရွာဖြစ်တယ်။ဒုတိယတစ်ခါလာရှိုးမှာဖြစ်တယ်။တတိယတစ်ကြိမ်တောင်ကြီးမှာဖြစ်တယ်။ဒါပေမဲ့အမှုကိုစစ်ဆေးစီရင်တဲ့အခါကျတော့အင်းစိန်ထောင်အနီးမှာရှိတဲ့အထူးတရားရုံးမှာစစ်ဆေးစီရင်တာဖြစ်တယ်။ဒါတွေကလည်းကျွန်တော်တို့ပြည်မှုဆိုင်ရာကျင့်သုံးဥပဒေအရပြဋ္ဌာန်းထားတဲ့ပြဋ္ဌာန်းချက်တွေကိုကျော်လွန်ပြီးတော့စစ်ဆေးစီရင်ထားတာဖြစ်တယ်ဆိုတာကိုလည်းကျွန်တော်တို့ပြောချင်ပါတယ်
။ဒီနံပါတ်လေးအချက်မှကျတော့ဒီတက်တေထွက်ချက်တစ်မျိုးတည်းကိုပဲစွဲချက်၄မျိုးစလုံးအတွက်မိတ္တူကူပြီးတော့တုံးထားတယ်လို့ပြောတာလားခင်ဗျ။အဲ့ဒီအမှုမှာဘယ်လိုအကျိုးသက်ရောက်မှုတွေရှိသွားလဲခင်ဗျ။အ
ဲ့ဒီလိုမျိုးဆွဲထားတဲ့အမှု၄မှုစလုံးမှာတင်သွင်းတဲ့ တတိကအထောက်အထားအချက်လက်တည်အားလုံးကကျွန်တော်တို့နိုင်ငံတော်ပုံကမှုမှာထွက်ဆိုခဲ့တဲ့တတိရဲ့ထွက်ချက်တည်အားလုံးကိုမိတ္တူကူပြီးတော့မှကြံတဲ့မှုတွေမှာအားလုံးတတိကဖြင့်တင်သွင်းဆွဲဆိုထားခြင်းကကျွန်တော်တို့တရားရုံးကလက်ဆွဲနဲ့ပြည်မှုဆိုင်ရာကျင့်သုံးမှုတွေအရလွန်စွာမှမှားယွင်းနေတယ်ဆိုတာကိုကျွန်တော်တို့တင်ပြလိုတာဖြစ်ပါတယ်။တရားသူကြီးကနေပြီးတော့တတိကအဖြစ်လက်ခံဆုံးဖြတ်တဲ့အတွက်ကျွန်တော်တို့ဒီအမှုတွေမှာနှိရှိထောင်းနှံကြခံနေနှိရှိထောင်းနှံကြခံခြင်းခံရတယ်ဆိုတာကိုကျွန်တော်တို့အတိအကျတင်ပြပြောဆိုလိုခြင်းဖြစ်ပါတယ်ခင်ဗျာ
အခုလိုခင်ဗျားတို့အာရှလူ့ခွင့်ရေးကော်မရှင်ကနေပြီးတော့ဒီဥက္ကွန်ထုံးလူ့ရဲ့အမှုဟာနိုင်ငံတော်ပုံကံမှုမမြောက်ဘူးတရားစီရင်မှာတရားမျှတမှုမရှိဘူးဒါကြောင့်မလို့နိုင်ငံတကာအတိုင်းအဝန်းနဲ့နိုင်ငံတကာအဖွဲ့အစည်းတွေကနေပြီးတော့တရားမျှတရေးအတွက်ဝင်ရောက်တိုက်တွန်းပြောဆိုပေးဖို့တောင်းဆိုထားတယ်တွေ့ရပါတယ်ဒီနိုင်ငံတကာအဖွဲ့အစည်းတွေကိုတင်ပြခြင်းအဖြစ်ပေါ့လေအခုလိုဥက္ကွန်ထုံးလူ့တို့ဒီမှုနဲ့ပတ်သက်ပြီးတော့ဘယ်လိုအကျိုးသက်ရောက်မှုတွေရှိနိုင်မယ်လို့မျှော်လင့်ထားလို့လဲ
အာကျွန်တော်တို့ရဲ့အတွေ့အကြုံအရဒီလိုမျိုးအခင်များရည်ရွယ်ဆောင်ရွက်ပေးဖို့အားကျင့်ပြီးကိုတင်သွင်းတဲ့ကိစ္စရတယ်မှာနိုင်ငံတကာအဖွဲ့အစည်းတွေနိုင်ငံတကာအစိုးရတွေနိုင်ငံတကာတန်တမာအဖွဲ့အစည်းတွေကုလသမဂ္ဂလက်အောက်ခံအဖွဲ့အစည်းတွေနောက်ပြီးတော့တရားဥပဒေနဲ့ဆိုင်တဲ့အဖွဲ့အစည်းတွေကနေပြီးတော့မြန်မာနိုင်ငံအစိုးရကို PRP တာတွေရှိတယ်နောက်ပြီးတော့ဒီလိုမှုခင်းကိစ္စရတယ်ဆောင်ရွက်ခြင်းရှိပြီးရှိမြတ်တာမှုရှိမရှိဆိုတာကိုမေးမြန်းခြင်းဆိုတာတွေရှိတယ်အဲ့တော့အဲ့ဒါတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ရခင်ကအောင်မြင်ခဲ့ဘူးတဲ့ကိစ္စရတည်လဲတော်တော်များများရှိပါတယ်ဒါကြောင့်ကျွန်တော်တို့အနေနဲ့အခုလိုမျိုးအရင်အများရည်ရွယ်ဆောင်ပေးဖို့အတွက်ဒီကိစ္စကိုတင်သွင်းရခြင်းဖြစ်ပါတယ်ခင်ဗျအဲကျွန်တော်တို့အနေနဲ့အခုလိုမျိုးအရင်အများရည်ရွယ်ဆောင်ပေးဖို့တင်သွင်းရတဲ့ကိစ္စရကလည်းကျွန်တော်တို့ဒီခွန်ထုံးဦးရဲ့နောက်ပြီးတော့ဥစီတင်ရယ်ဗိုလ်ချုပ်စီတင်ရယ်စိုင်းညွန့်တွင်ရယ်အဲ့ဒါရှမ်းတိုင်းသားခေါင်းဆောင်တွေရဲ့ကိစ္စကိုအခုကျွန်တော်တို့မြန်မာနိုင်ငံတရားရုံးချုပ်ကိုနောက်ဆုံးအထူးယူကံဖြစ်တင်သွင်းထားတာဖြစ်ပါတယ်အဲ့တော့နောက်ဆုံးအထူးယူကံဖြစ်တင်သွင်းထားတဲ့ကိစ္စရတဲ့မှာကျွန်တော်တို့ဒီအစိုးရပြောတဲ့ဥပဒေအရလွန်စွာလှဲလွဲမှားနေတဲ့အခြေလက်တွေကိုထောက်ရှုပြီးတော့တော့လည်းကောင်းနိုင်ငံတော်တရားရုံးချုပ်ကနေပြီးတော့ဒီဥစ္စာကိုမျက်မှတ်တပ်စစ်ဆေးစီရင်ပေးနိုင်ဖို့အတွက်ကျွန်တော်တို့အနေနဲ့အဓိကတောင်းဆိုတင်ပြခြင်းဖြစ်ပါတယ်ခင်ဗျာ